လာမယ့်နိုဝင်ဘာလ10ရက်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကိုမဲပေးကြဖို့သတင်းတပတ်ပဲလို့နေသေးပေမဲ့ဝါရှင်တန်ဒီစီအပါအဝင်ပြည်နယ်ပေါင်း38ပြည်နယ်မှာကြိုတင်မဲပေးခွင့်ပြုထားပါပြီ။တချို့ပြည်နယ်တွေမှာတော့စက်တင်ဘာလ23ရက်နေ့ကလေးကစပြီးတော့ကြိုတင်မဲပေးနေကြတာပါ။ဒီထက်မှာမြန်မာနယ်ဘွားအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်။အပြည့်အစုံကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ကြိုတင်မဲပေးပိုင်ခွင့်နဲ့ဆိုင်တဲ့ပြဋ္ဌာန်းချက်တွေကိုတော့ပြည်နယ်တစ်ခုချင်းစီကဆုံးဖြတ်ကြတာဖြစ်ပါတယ်။1992ခုနှစ်ရွက်ကောက်ပွဲတုန်းကတော့ကြိုတင်မဲပေးတဲ့သူအရေအတွက်ဟာ900ခန့်လုံးသာရှိခဲ့တာပါ။အဲ့ဒီချိန်တုန်းကကြိုတင်မဲပေးဖို့အတွက်နေထိုင်မကောင်းတာ၊ရွက်ကောက်ပွဲနေ့မှာကိုယ်အိမ်နဲ့ဝေးတဲ့နေရာ၊ဥပမာအားဖြင့်ရေချားမြေချားတိုင်းတစ်ပါးဒေသကိုရောက်နေတာစတဲ့ခန့်လုံတဲ့အကြောင်းပြချက်နဲ့ခွင့်ပြုချက်ကြိုတင်တောင်းခံပြီးတော့မှသာပြက်ကွက်မဲအဖြစ်နဲ့ကြိုတင်မဲပေးခွင့်ရှိကြတာပါ။ဒါပေမဲ့ဒီနေ့ရွက်ကောက်ပွဲမှာတော့ကြိုတင်မဲပေးဖို့အတွက်အကြောင်းပြချက်တစ်စုံတရာပြစရာမလိုတဲ့အတွက်နိုဝင်ဘာလ10ရက်နေ့မတိုင်ခင်အမေရိကန်မဲဆန္ဒရှင်40ရာခိုင်နှုန်းကျော်ဟာမဲပေးပြီးကြပြီဖြစ်လိမ့်မယ်လို့ယူဆနေကြပါတယ်။ကြိုတင်မဲပေးတဲ့သူတွေဟာမဲပေးတဲ့နေ့မှာတန်းစီပြီးမဆောင်ညင်တာအလုံမားတဲ့အတွက်မဲမပေးအားတာခီးလွန်နေတာစတဲ့အကြောင်းပြချက်အမျိုးမျိုးကြောင့်မဲမပေးလိုက်ရပဲမရှိရအောင်သက်ဆိုင်ရာပြည်နယ်အစိုးရအသီးသီးကကြိုတင်မဲပေးတဲ့စနစ်ကိုတွင်းတွင်းကျဲကျဲခွင့်ပြုလာနေကြတာဖြစ်ပါတယ်။ကြိုတင်မဲပေးရတာအဆင်ပြေတဲ့အကြောင်း West Virginia ပြည်နယ်ကမဲဆန္ဒရှင်တူဖြစ်သူ Joe Brokerson ကအခုလိုပြောပါတယ
် That's a tradition I've never missed any voting. Early voting is just so much more convenient.
မဲပေးတာဟာအစင်လာတစ်ခုလိုဖြစ်နေတာကြောင့်ကျွန်တော်အနေနဲ့မဲပေးဖို့ဘယ်တော့မှမပြက်ကွက်ခဲ့ပါဘူး။ကြိုတင်မဲပေးတာကြတော့လေအချိန်ကုန်တက်တာပြီးတော့အဆင်ပြေတယ်လေ။ဒါကြောင့်ကျွန်တော်ကတော့ကြိုက်တယ်
။ Bruce Jones လို့ပုံကိုယ်တွေကြတော့လေမဲပေးရမယ့်ရဲ့နီလာလေးလေးအချိန်တွေကပိုရှုပ်ထွေးလေဖြစ်လေရှိတာကြောင့်ကိစ္စပြီးတော့အောင်စောစောမဲပေးလိုက်တယ်လို့ပြောပါတယ်။
We always like to get out early and vote because it seems like things get too complicated. Get pushed up towards the end.
ကျွန်တော်တို့ကတော့ဂျိုတင်မဲပေးရတာကိုကြိုက်တယ်။ဘာဖြစ်လို့လဲဆိုတော့ခြေနေတွေကပိုပြီးတော့ရှုပ်ထွေးလာတတ်လွန်းလို့ပါ။မဲပေးရမယ့်ရည်နီလာလေးလေးဖိအားပေးမှုတွေများလာလေးလေးဖြစ်တော့မဲမပေးလိုက်ရတာမျိုးမဖြစ်ချင်ဘူး
။အမေရိကန်နေလိုပဲအခုနှစ်ရွေးကောက်ပွဲမှာဂျိုတင်မဲပေးကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါ။အိန္ဒိယနာပြည်နယ်ဖော်ဝဲမြို့မှာကိုယ်တိုင်ဂျိုတင်မဲပေးခဲ့တဲ့အပြင်အခုနှစ်မှာမဲပေးခွင့်ရကြတဲ့မြန်မာနယ်ပေါ်ကအမေရိကန်နိုင်ငံသားတွေပါမဲပေးနိုင်ရေးအတွက်အောက်တိုဘာလ29ရက်နေ့ကကူညီလှုပ်ဆောင်ပေးပစ်ခဲ့တယ်လို့မတ်မင်းမင်းထွေးငယ်ကပြောပါတယ
်။ဒီကကြိုတင်မဲပေးရတဲ့ရည်ရွယ်ချက်ကတော့စီစဉ်တယောက်အနေနဲ့ကိုလှုပ်တင်လှုပ်ထိုက်တဲ့အလုပ်ကိုလုပ်ဖြစ်တာပေါ့။ပြီးတော့ကိုဘယ်လိုရွေးချယ်မလဲဆိုတော့ကိုဆုံးဖြတ်ထားပြီးသားဆိုတော့အဲ့ဒါကြောင့်မလို့ကြိုတင်ပြီးတော့ပေးလိုက်တော့နောက်တစ်ခုကတော့ဒီမှာရှိနေတဲ့မြန်မာတွေတော်တော်များများမိသားစုတွေကဒီရက်ကအားလုံးတော့ကပို့ပြီးအဆင်ပြေတယ်သူတို့လည်းအဆင်ပြေအောင်ဆိုပြီးတော့တခါလည်းအဲ့လိုတွားပြီးတော့မဲပေးဖြစ်တယ်တန်းစီကတော့ဒီကြိုတင်မဲပေးလဲလိုင်းကတော့အရှည်ရွေးတဲ့အရှည်ဆောင်ရတယ်အကြ ాయి ဆောင်ရတယ်ဒီ state ကတော့ Republican state ဆိုတော့လက်ရှိလည်း Republican အများစုကပဲအနိုင်ရနေတယ်အဲဒါပေမဲ့ general election ကတော့ Democrat နိုင်ရမယ်လို့မျှော်လင့်နေပေါ့ဒါပေမဲ့လည်းကိုယုံကြည်တဲ့လူကိုလက်ခံနိုင်တဲ့လူကိုမဲပေးလို့လွတ်လွတ်လပ်လပ်မဲပေးလို့ရတယ်။မြန်မာတွေအများစုကတော့ဟိုကျွန်တော်တို့နဲ့တွန်းပေးတဲ့လူတွေအများစုကတော့သူတို့ဒီမိုကရက်တစ်ကိုပို့ပြီးတော့စိတ်အားထက်သန်တဲ့လူတွေဖြစ်တယ်။ Hillary Clinton ကိုပို့ပြီးတော့ကြားတဲ့လူတွေဖြစ်တယ်။တစ်ချိန်တည်းမှာလည်းဒီ Donald Trump ကိုကြိုက်တဲ့လူတွေလည်းရှိမှာပါ
။ Wisconsin ပြည်နယ် Madison မြို့မှာနေထိုင်နေတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသူမတ်တင်တင်ကလည်းဘာကြောင့်ကြိုတင်မဲပေးခဲ့တယ်ဆိုတာကိုအခုလိုရှင်းပြပါတယ်။
ကြိုတင်မဲပေးရတဲ့အကြောင်းရင်းကတော့နှစ်ချက်ရှိတယ်တစ်ချက်ကအများမဲပေးတဲ့နေကြမှာတွားလို့ရှိရင်လူတွေအရင်များပြီးတော့တန်းစီနေရမှာစိုးရရယ်နောက်ပြီးကျမနေတဲ့ကြီးနေကအရင်အေးပါတယ်ဆိုတော့အပြင်မှာပေါ့နော်အကြကြီးပေါ့စောင့်နေရမှာရယ်အဲ့ဒါတွေအကြောင်းရဲ့အကြောင်းကျမကြိုတင်အများနဲ့မဲပေးနေကြပါဒီမှာတော့အေးကိုနေတဲ့ရက်ကွက်လိုက်တက်မှတ်ပေးထားတာရှိပါတယ်ဘယ်မှာတွားပြီးတော့မဲပေးရမယ်ဆိုတော့ကျမရဲ့လိမ့်စာကဗမာကြတယ်လဲဆိုတော့မျိုးနယ်ပြည်သူကောင်စီယုံလိုနေရာမျိုးမှာဖြစ်ပါတယ်အဲ့မှာကျမတို့ကမဲတွားပေးရပါတယ်ကျမမဲပေးခဲ့ရတာစာရွက်ပေါ်မှာပဲပေါ့နော်သူအဝိုင်းလေးပေးထားတယ်ကိုရွေးတဲ့လူရဲ့နာမည်ရဲ့ဘေးနာမအဲ့အဝိုင်းလေးကိုကိုကခဲတန်နဲ့အမဲဆက်ထင်အောင်လို့ပေါ့နော်ဖြည့်ပေးရပါတယ်အခုနှစ်မှာတော့သမရရဲ့နောက်ပြီးတော့ပြည်နယ်ဆိုင်ရာအမတ်ရွေးကောက်ပွဲရှိပါတယ်အဲ့ဒါရဲ့ကျမမှတ်မိတာပြောရမယ်ဆိုရင်တော့တရားသူကြီးလားမသိဘူးအဲ့ဒါလေကျမမဲပေးခဲ့ရပါတယ်ကျမကဟိုဟီလာရီကလင်တန်ကိုမဲပေးခဲ့ပါတယ်ဘာကြောင့်ပေးရတယ်လဲဆိုတော့ဟီလာရီရဲ့ policy တွေကိုပေါ့နော်ကျွန်မပို့ပြီးတော့လက်ခံလို့ပါအခုရွေးကောက်ပွဲနေ့တော့မှပဲ FBI ကနေမှပေါ့ Hillary ရဲ့ email ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ထပ်ပြီးတော့စုံစမ်းမယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်ဒါပေမဲ့အဲ့ဒီသတင်းတွေထွက်လာပြီးမဲ့လည်းကျွန်မအတွက်ကတော့ Hillary ကိုမဲပေးဖို့ထောက်ခံတဲ့စိတ်ကတော့မပြောင်းသွားပါဘူး
Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်စဉ်ကအသုံးပြုခဲ့တဲ့ email အရှုပ်တော်ပုံအတွက် FBI ပြည်ထောင်စုစုံစမ်းရေးဘျူရိုအနေနဲ့စုံစမ်းစစ်ဆေးမှုအသစ်တွေပြုလုပ်နေကြောင်းFBI ညွှန်ကြားရေးမှူး James Comey ကလွှတ်တော်ကိုအတိပေးအကြောင်းကြားလိုက်ပြီးတဲ့နောက် Hillary Clinton အပေါ်ထောက်ခံမှုတွေတဖြည်းဖြည်းကျဆင်းလာမယ့်အလားအလာရှိပေမဲ့လူမှုစစ်တမ်းတွေမှာတော့သမ္မတလောင်း Clinton ဟာအသာစီးရနေဆဲဖြစ်ပါတယ်ခင်ဗျာ